လာတမေကနဲ့ကမ္ဘာပံတို့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရေးတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုနှိုးဆော်ရင်ဗြိတိရှ်ဝန်ကြီးချုပ်ဟာသူ့ရဲ့နှစ်ရက်ကြာအိန္ဒိယခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။ဗြိတိရှ်ခေါင်းဆောင်ရဲ့အိန္ဒိယခီးစဉ်ဟာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့အပြန်အလှန်ရင်းနှီးချစ်ချည်မှုတွေတည်ဆောက်ဖို့ကြိုးပမ်းမှုရဲ့တစိ့အစိတ်အပိုင်းဖြစ်တယ်လို့ဆိုပါရယ်။ဒီအကြောင်းနယူးဒေလီမြို့တော်ကနေ VOA သတင်းတောက်အန်ဂျနာပတ်စရီချာပေးပို့ထားတဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိညာအစီအခံပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒုတိယကမ္ဘာစစ်အပြီးမှာတည်ထောင်ခဲ့တဲ့ကမ္ဘာအဖွဲ့အစည်းတွေဟာကမ္ဘာလူမှုအဖွဲ့အစည်းအသစ်ရဲ့စိုးရိမ်မှုတွေကိုတုံ့ပြန်ဖို့အာရှတိုက်ထွန်းတောက်မှုကိုထည့်သွင်းစဉ်းစားဖို့စတင်တည်မီလို့ဗြိတိရှ်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံနယူးဒေလီမြို့မှာဗြိတိရှ်ဝန်ကြီးချုပ်ကအဲ့ဒီလိုပြောခဲ့တာပါ။ကုလသမဂ္ဂလူအဖွဲ့အစည်းတွေအတွက်သူဖြစ်ချင်တဲ့ပြုပြင်ပြောင်းလဲရေးပုံစံတွေကိုသူကအိန္ဒိယနိုင်ငံမြို့တော်မှာပြောခဲ့ပါတယ
် To convert them into real change in the months and years ahead to create a new international monetary fund for the modern world to create a new world
ချစ်လာမဲ့လာရီနှစ်တွေအတွင်းဒီအဖွဲ့အစည်းတွေတကယ့်အပြောင်းလဲဖြစ်အောင်လှုပ်ဆောင်ဖို့ခေတ်သစ်ကမ္ဘာအတွက်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အစည်းတွေရဖန်တီးဖို့ပဝန်ကျင်ရေးရာစင်ခေါ်မှုတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာစင်ခေါ်မှုတွေကိုရင်ဆိုင်နိုင်မဲ့ကမ္ဘာ့ဘဏ်အသစ်တစ်ခုဖန်တီးဖို့ပဋိပက္ခရေရှိနေတဲ့နေရာတွေနဲ့နိုင်ငံတကာအကူအညီအထောက်အပံ့တွေလိုအပ်နေတဲ့ပြိုလဲပျက်စီးနေသောနိုင်ငံတွေရှိတဲ့နေရာတွေမှာပြန်လည်တည်ဆောက်ရေးဆိုင်ရာစင်ခေါ်မှုတွေကိုရင်ဆိုင်နိုင်မဲ့ကုလသမဂ္ဂအဖွဲ့အစည်းတရားဖန်တီးဖို့ဆိုတာတွေပဲဖြစ်ပါတယ်
။ကမ္ဘာရာသီဥတုပြောင်းလဲမှုနဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုနည်းပါးတဲ့ရင်းနှီးမြှုပ်နှံမှုတွေကိုငွေကြေးထောက်ပံ့မှုတွေကင်တွယ်လှုပ်ဆောင်မှုရာဒေါ်လာဘီလျံပေါင်းများစွာရှိတဲ့ရန်ပုံငွေတစ်ခုဗြိတိရှ်ဝန်ကြီးချုပ်ကကမ္ဘာဘဏ်ကိုထူထောင်စေချင်ပါတယ်။ဘဏ္ဍာငွေကြေးဆိုင်ရာမတည်ငြိမ်မှုကိုတကမ္ဘာလုံးသိအောင်စောစောစီစီအသိပေးနိုင်မဲ့စနစ်တစ်ခုမှာ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ကိုသူကဗဟိုချက်မှဖြစ်စေချင်ပါတယ်။အကြံဖက်ဝါဒကိုနေရာပြီးလက်ခံထားတဲ့ကြာဆုံးနိုင်ငံတွေပြန်လည်တည်ဆောက်ရေးကူညီဖို့အပြည်ပြည်ဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအင်အားစုတစ်ခုကိုလည်းသူကဖန်တီးချင်ပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ခွင့်ရရေးအိန္ဒိယကကြိုးစားနေတာကိုပြည်ထောင်ကထောက်ခံတဲ့အကြောင်းလဲမစ္စတာဘရောင်းကထပ်လောင်းအာမခံပြောကြားခဲ့ပါတယ်။သူအဆိုရာစုနှစ်နှစ်ခုအတွင်းကမ္ဘာစီးပွားရေးအင်အားချိန်ခွင်ရှာမှာအကြီးအမားဆုံးရွေလျားပြောင်းလဲမှုဖြစ်ခဲ့တာကိုအတိအမှတ်ပြုဖို့အရေးကြီးကြောင်းသူကဆိုပါတယ်။တနည်းအားဖြင့်တော့အိန္ဒိယနဲ့တရုတ်တို့လိုအာရှစီးပွားရေးအင်အားကြီးနိုင်ငံတွေထွန်းတောက်ပေါ်ထွက်လာတာကိုဆိုလိုတာပါ။အိန္ဒိယဝန်ကြီးချုပ်မန်မွန်ဆင်းကဗြိတိရှ်ဝန်ကြီးချုပ်နဲ့ဆွေးနွေးအပြီးမှာနိုင်ငံတကာအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရေးမစ္စတာဘရောင်းရဲ့နှိုးဆော်ချက်ကိုပဲ့တင်ထပ်ပြောကြားခဲ့ပါတယ
် Today a broad agreement that international institutions if they
နိုင်ငံတကာအဖွဲ့အစည်းတွေဟာခေတ်ပြိုင်ဆိုင်ခေါ်မှုတွေကိုကင်ပွက်ဖြစ်ရှင်းနိုင်မှုသူတို့မှာစွမ်းဆောင်ရည်ရှိပါတယ်ဆိုတဲ့ယုံကြည်ကိုးစားမှုရကြတယ်ဆိုရင်အိန္ဒိယနဲ့တရုတ်လိုနိုင်ငံတွေကိုရည်လျူပြုထားလို့မရပါဘူးဒါနဲ့ပတ်သက်ပြီးကျယ်ပြန့်တဲ့သဘောတူညီမှုတစ်ခုရှိတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးအိန္ဒိယဝန်ကြီးချုပ်ကပြောပါတယ်ပြည်ထောင်နိုင်ငံဟာအခုဆိုရင်သူအဆိုဒန်းနူညီမြသူတွေရဲ့မဟာမိတ်ဆက်ဆံရေးလို့ခေါ်တဲ့ဆက်ဆံရေးမျိုးအိန္ဒိယနဲ့မျှဝေရရှိနေပါပြီလို့ဗြိတိရှ်ဝန်ကြီးချုပ်ကအလေးနဲ့ပြောခဲ့ပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့လွတ်လပ်တဲ့ဈေးကွက်လို့စံတန်မိုးတွေပေါ်မှာသူတို့နိုင်ငံရဲ့တူညီတဲ့တန်ဋိဌာန်ကိုလည်းသူကရည်ညွှန်းပြောဆိုခဲ့ပါသေးတယ်။မစ္စတာဘရောင်းရဲ့ခီးစဉ်ဟာအိန္ဒိယနဲ့စီးပွားဆက်ဆံရေးပိုးပြီးနိနိကက်ကက်ဖြစ်ဖို့အတွက်လည်းအဓိကဦးတည်ထားခဲ့တာပါ။အိန္ဒိယရဲ့စီးပွားရေးဟာကမ္ဘာအာရုံစူးစိုက်မှုကိုရလောက်အောင်တိုးတက်လာနေတာဖြစ်ပါတယ်။ဒေါ်လာတန်း2000တန်ဖိုးရှိတဲ့စစ်ဆက်ဆွေးနွေးနေစဲစီးပွားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုနိုင်ငံကြားလာမယ့်လတွေအတွင်းလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့ဗြိတိရှ်ဝန်ကြီးချုပ်ကမျှော်လင့်ထားပါတယ်ခင်ဗျာ။